သက်ကရင်2008ခုနှစ်နိုဝင်ဘာလ30ရက်နေ့မှာနိုဝင်ဘာလ30ရက်နေ့တနင်္ဂနွေနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်စေစူဇာမြို့တောင်တရာရာမဗြဟ္မာဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတရားစခန်းပွဲမှာနန္ဒခင်တရားရှုမှတ်ပုံရှုမှတ်နည်းအလုံးပိတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။အာယောရဘစေမတော်စီပဲနဲ့နာကတရားနာပြီးတော့ဉာဏ်ကခန္ဓာဆိုင်ပြီးတော့နာကြားကြဖို့ဖြစ်ပါတယ်။မင်းကိုဆရာတော်ဘုရားကြီးကျေးဇူးတော်ရှင်ဒီပိဋကတရမင်းကိုဆရာတော်ဘုရားကြီးရစ္စတိကုန်းသွားတဲ့လင်္ကာကလေးရှိတယ်ယုံနာဓမ္မသင်္ခါရတို့ကိုကဤပုံဖြစ်လို့တုံလဲတဖုံစင်ကွဲသူတည်းနည်းဖြင့်ဖောက်လွဲတတ်စွာဓမ္မတာတဲ့ယုံနာဓမ္မသင်္ခါရတို့ကိုယ်ကဤပုံဖြစ်လို့တုံတဲ့တဖုံစင်ကွဲသူတည်းဖြင့်ဖောက်လွဲတတ်စွာဓမ္မတာဒါလေးဟာဝိပဿနာရှုဖို့ရန်အတွက်အခြေခံထားရမယ်သဘောထားကလေးကိုညွှန်ပြနေပါလေယုံနံဓမ္မသင်္ခါရယုတ်တရားနဲ့တရားသင်္ခါရတရားကိုယ်ကဤပုံဖြစ်လို့တုံလဲပုရဇဉ်တို့ရဲ့သဘာဝအရာမိမိတဏ္ဍာမှာဖြစ်နေတဲ့အဲဒီယုတ်တရားနဲ့တရားသင်္ခါရတရားကိုငါလို့ဒီလိုဆွဲနေကြတယ်ငါပိုင်တယ်လို့ဆွဲနေကြတယ်ငါနဲ့ဆိုင်တယ်လို့ဆွဲနေကြတယ်တဟာဒိဋ္ဌိဆွဲပါပဲငါလို့ဆွဲပြီးတော့ကိုဖြစ်စေခြင်းတို့ဖြစ်ဖို့ရအတွက်ဆောင်ရွက်နေကြတယ်ကိုဖြစ်စေခြင်းတို့ဖြစ်လိမ့်မယ်လို့လည်းပဲထင်နေကြတယ်ကိုကဤပုံဖြစ်လို့တုံလဲကိုဖြစ်စေခြင်းတို့ဖြစ်ဖို့ရအတွက်ဘလောက်ပဲစည်စည်ဆောင်ရွက်နေကြပေမဲ့လို့လည်းပဲတဖို့စင်ကွဲသူတည်းဖြင့်ဖောက်လွဲတတ်စွာဓမ္မတာကိုထမင်းတို့ဘာတစ်ခုမှမဟုတ်ဘူးတဲ့သူနည်းတို့ဟန်နဲ့ဖောက်ပြန်ပျက်စီးတတ်တဲ့ဓမ္မတာဆိုတာကသဘောကိုပြောတာသူနည်းတို့ဟန်နဲ့သူ့အလိုအတိုင်းဖောက်ပြန်ပျက်စီးတတ်တဲ့သဘောရှိတယ်အဲ့ဒါကိုဘာလို့ရမလဲပညာစက်ခွဉာဏ်ဖြင့်ရှုတဲ့ပညာဆိုတဲ့မျက်စိလေးနဲ့ကြည့်ကြည့်ပြရမယ်။ကြည့်ပြီးတဲ့အခါဘာလို့တားလဲသိပြီတာကိုပြောတာသိပြီပါသိပြီပါသိပြီပါ။ဘာကိုသိပြီရမှာလဲယုတ်ဓမ္မနာဓမ္မတို့ရဲ့ပေါက်ပြန်ပြစင်းနေတဲ့သဘောကလေးကိုသိပြလိုက်ပါ။သောတော်တော်ကကိုကငါပိုင်တယ်လို့ထင်တယ်ငါလို့ထင်တယ်။ငါလို့ထင်တာဟာတက္ကရာဒိဋ္ဌိပဲ။အဲ့ဒီငါလို့ထင်နေတဲ့ဟောဒီယောဓမနာဓမ္မသင်္ခါရတရားတွေကိုငါမဟုတ်ဘူးဆိုတာကိုသိအောင်ကြိုးစားပြီးတော့ကြည့်ပြရမယ်။ငါမဟုတ်ဘူးဆိုတာကိုသိအောင်ကြိုးစားပြီးတော့ကြည့်ပြခြင်းဒီဒါဒိဋ္ဌိသင်အောင်ကြိုးစားတဲ့သဘောပဲ။ဒိဋ္ဌိဖြုတ်တဲ့သဘောပဲ။အဲ့တော့ဒိဋ္ဌိသင်အောင်ကြိုးစားတယ်ဆိုတာကတကယ်တော့ဒိဋ္ဌိသင်အောင်ကြိုးစားတာကတော့ဝိပဿနာဉာဏ်နဲ့ကြိုးစားရမှာပဲ။ဝိပဿနာဉာဏ်လေးနဲ့မှတဖြည်းဖြည်းနဲ့ဒိဋ္ဌိဆိုတဲ့အယုတ်ကလေးတွေသိပြီးတော့သွားတာမိမိအတိတ်မှာမိမိစိတ်ထဲမှာမှားသောအယုတ်ကလေးတွေတဖြည်းဖြည်းနဲ့ဆင်းသွားတာအဲဒီလိုဆင်းသွားပုံရတော့ဝိပဿနာကြိုးစားရမယ်ဝိပဿနာအလုံးအထောက်ရမယ်ဝိပဿနာအလုံးအထောက်ရင်လည်းအမှန်သိတဲ့အသိဉာဏ်လေးတွေရလာတဲ့အခါကျတော့မှအမှားသိတဲ့ဒိဋ္ဌိကလေးတွေတဖြည်းဖြည်းနဲ့ဆင်းသွားတာဆိုတော့လည်းမိမိကနေပြီးတော့ယခုလိုတရားမရှုခင်ကတည်းကဟောတာကယုတ်ပဲဒါကနံပဲဒါကသင်္ခါရတရားပဲဆိုတဲ့ အခြေခံသဘောလေးတွေကိုတော့ခံယူချက်အနေနဲ့သိထားဖို့လိုပါတယ်။သိအောင်နေမကဘူးခံယူချက်အနေနဲ့စွဲထားဖို့လည်းလိုပါတယ်။ဘလောက်ပဲပုဂ္ဂိုလ်တ attva နဲ့တွဲပြီးတော့မြင်နေစရာမို့တပုဂ္ဂိုလ်မဟုတ်တ attva မဟုတ်ဘူးယုံမဟုတ်ယုံဓမ္မနန္ဓမ္မပဲဆိုတဲ့အတိတ်ကလေးတော့ရှင်းနေဖို့လိုတယ်။ဒါရီအတိတ်ကလေးဟာဒါကြုံတင်ပြီးတော့အတိတ်ထဲမှာဒိဋ္ဌိကျင်းစင်အောင်ပြုလုပ်ထားတဲ့အတိတ်ကလေးပဲ။ဒိဋ္ဌိအမြင်နဲ့ကြည့်ရင်တော့ဒိဋ္ဌိမစင်ဘူး။ဒိဋ္ဌိကျင်းစင်တဲ့အမြင်နဲ့ကြည့်မှဒိဋ္ဌိစင်တယ်။အစကတည်းကဒါပုဂ္ဂိုလ်တ attva မဟုတ်ပါဘူးဆိုတဲ့အသိရှိမှတကယ်ကြည့်တဲ့အခါကျတော့လည်းပဲဒိဋ္ဌိကျင်းစင်တဲ့သဘောမျိုးဖြစ်တယ်။အစကတည်းကဒါပုဂ္ဂိုလ်ပဲတ attva ပါပဲဆိုတဲ့ဆွဲကြည့်ရှိထားမယ်ဆိုရင်တကယ်လို့ပုဂ္ဂိုလ်တ attva မဟုတ်တဲ့ယောဓမ္မနန္ဒမနိနေစကမူစိတ်ထဲမှာလွယ်လွယ်နဲ့လက်မခံဘူး။ခကြီးကြံ့ကြသွားတယ်။ဒါကြောင့်လွယ်လွယ်နဲ့ဒိဋ္ဌိကိတ္တဖြုတ်ချင်ပါတယ်ဆိုရင်တရားမရှိခင်ကလည်းအကျိုးတင်ပြီးတော့ဇောဓမ္မနန္ဒမပါပဲ။ပုဂ္ဂတတော်မဟုတ်ပါဘူးဆိုတဲ့အစွဲအမြင်အသိခံယူချက်အရာကလေးတွေရှိထားဖို့လိုပါတယ်။တခါတည်းကျတော့ပုဂ္ဂတတော်ကတခါတည်းကျတော့ဇောဓမ္မနန္ဒမတခါရသဘောတရားတွေဟာမြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့ဘာဝနာ40မှာပရာဒေါလို့ဒီလိုပြောထားတယ်။ပရာဒေါဆိုတာကဒဇိန်တရားဆံတပါးသောပုဂ္ဂိုလ်လို့ဒီလိုအဓိပ္ပာယ်ရတယ်။ပရာဒေါဒဇိန်တရားဆံဘုဂုဆရာတော်ဘုရားကြီးကဥပမာလေးပေးထားတယ်။ကိုရင်ရှင်မှာအိမ်မကနေထိုင်ပြီးတော့ကြည်နေတဲ့အခါမိုးရင်ကာလမိုးရင်ကာလမှာလေတွေကဒါတိုက်တော့ကိုယ့်အိမ်ရှိကတိတ်ပင်ကလေးမှာတိရကလေးတွေတိတ်ခါကလေးတွေရင်ချိုးလှုံရှားနေတယ်။ရင်ချိုးလှုံရှားနေရင်ကနေပြီးတော့တိရကလေးတွေကျွေသွားတယ်။တိတ်ခါကလေးတွေပဲ့သွားတယ်။အိမ်မောကထိုင်ကြည့်နေတဲ့ပုံကိုယ်ဒီအဲ့ဒီတိရတိတ်ခါကလေးတွေကိုကြည့်နေရင်လည်းတိရကလေးတွေရင်ချိုးလှုံရှားနေခြင်းကြောင့်လည်းပဲပူပန်တဲ့စိတ်ပါတစ်ခုမှဖြစ်ပေါ်မလာဘူး။တရားကလေးတွေကြွေကြသွားလို့လည်းပဲပူပန်တဲ့စိတ်ဘာတစ်ခုမှဖြစ်ပေါ်မလာဘူးတိတ်ခက်ကလေးတွေကြိုးသွားလို့လည်းပဲပူပန်တဲ့စိတ်ဘာတစ်ခုမှဖြစ်ပေါ်မလာဘူးဘာဖြစ်လို့တော့ကိုယ်နဲ့မှမဆိုင်ပဲကိုယ်နဲ့မဆိုင်တဲ့ပစ္စည်းကလေးတွေဖြစ်စည်းသွားတာဟာဘာမှကိုယ်အတွက်စိတ်လှုပ်ရှားစရာမရှိဘူးကိုယ်နဲ့မဆိုင်တဲ့ကလေးတွေပစ္စည်းကလေးတွေဖြစ်စည်းသွားခြင်းကြောင့်စိတ်ထဲမှာဘာမှအနှောင့်အယှက်မဖြစ်ဘူးအဲဒီလိုပဲမိမိတန်တာမှာဖြစ်နေတဲ့ယုတ်တရားနဲ့တရားကလေးတွေကလည်းပဲသူ့သဘောနဲ့သူအကြောင်းတိုက်ဆိုင်လို့အကျိုးတွေဖြစ်တဲ့အကြောင်းဖြစ်တဲ့အကျိုးတွေဖြစ်တဲ့အကြောင်းပြက်လို့လည်းအကျိုးပြက်တယ်မခိုင်လို့လည်းပြက်တယ်ပြက်တတ်တဲ့သဘောရှိလို့လည်းပြက်တယ်အဲ့ဒီပြည့်စည်နေတဲ့ဖောက်ပြန်နေတဲ့သဘာဝတရားကလေးတွေဟာပရဒေါ်ကိုယ်နဲ့မဆိုင်တဲ့ပစ္စည်းကလေးတွေတဲ့ကိုယ်ရှင်မှာရှိတဲ့အသိပ္ပယ်ကလေးတွေကိုယ်နဲ့မဆိုင်တဲ့ပစ္စည်းကလေးပဲကိုယ်နဲ့မဆိုင်တဲ့အတွက်တိရွက်ကလေးတွေရင်ခါလှုံရှားနေလို့လည်းပဲပူပန်စရာဘာမှမရှိဘူးတိရွက်ကလေးတွေကျွေလို့လည်းပဲပူပန်စရာဘာမှမရှိဘူးတိတ်ခက်ကလေးတွေကျိုးသွားလို့လည်းပူပန်စရာဘာမှမရှိဘူးကိုယ်နဲ့မှမဆိုင်ပဲကိုအဲဒီတော့မိမိတန်တာမှလည်းပဲယောဓမ္မနရမလေးတွေအမျိုးမျိုးပေါက်ပြန်ပစ္စည်းနေတယ်ကိုယ်နဲ့မဆိုင်တဲ့အတွက်ဘလောက်ပဲပေါက်ပြန်ပေါက်ပြန်ဘလောက်ပဲပြည့်စည်ပြည့်စည်ကိုပူပန်နေကြလုံးဝမရှိဘူးတာတာနဲ့ပတ်သက်လို့ခံစားချက်တောင်တရားလုံးဝမရှိရဘူးတဲ့အဲ့ဒီလိုမြင်အောင်ကြည့်ရမယ်တဲ့အဲ့ဒီတော့မိမိတန်တန်မှာအကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တဲ့အကျိုးခံစားလေးတွေပေါ်တယ်ယခုလိုတရားရှိမှနေတဲ့အချိန်ကာမှာထန်ကြီးရာပေါ်နေရှိမှနေတာဖြစ်တဲ့အတွက်ကာယကြည်ယုံနဲ့ဖြာတိမိကြမြင်တဲ့တွေ့လို့ဒွေးစိတ်ကလေးတွေဖြစ်နေတယ်။အဲဒီဒွေးစိတ်ကလေးတွေဟာကာယကြည်ယုံပေါ်မှာဖြာတိမိကြမြင်ရတွေ့ထည်ရဖောက်ပြန်ပျက်စီးတဲ့ဖောက်ပြန်တဲ့နာမှုခြင်းမှုသဘောလေးတွေပေါ်လာပြီဆိုရင်မိမိရခံစားမှုဝရဏလေးကလည်းပဲဒုက္ခဝရဏလေးဖြစ်နေတယ်သာရကျင်နာလေးတွေမရှိဘူးဆိုရင်ဒုက္ခဝရဏလေးဖြစ်နေတယ်။ဖောက်ပြန်ပျက်စီးလို့နာရကျင်နာလေးတွေပေါ်တာနဲ့ဘာဖြစ်လို့ဒုက္ခဝရဏဖြစ်ရသလဲ။ဒ တပတ်တို့ဖောက်ပြန်နေတာပဲတပတ်တို့နားနေတာပဲတပတ်တို့ကျင်းနေတာပဲတပတ်တို့ကြိုက်နေတာပဲတပတ်တို့နာရကျင်တာကြိုက်တာခဲတာကိုကိုကဘာဖြစ်လို့စိတ်ဆင်းရဲတဲ့ဒုက္ခဝေဒနာလေးဖြစ်နေရတာတော့ကိုယ်နဲ့ဆိုင်တယ်ဆိုတဲ့အမြင်ကလေးရှိနေလို့ပေါ့နာရကျင်တာလေးတွေငါနဲ့ဆိုင်တယ်ငါနာတာငါကျင်တာကတ္တမကနာတာငါရှိတဲ့တော့ကနာတာငါဆိုတဲ့မြင်ကလေးရှိနေတဲ့အခါကျတော့အဲဒီဖောက်ပြန်ပြစည်းတဲ့သဘောတရားကလေးကိုငါနဲ့ဆွဲနေတဲ့အတွက်စိတ်မချမ်းသာတဲ့ဒုက္ခဝေဒနာလေးပေါ်နေတာဒါဖောက်ပြန်ပြစည်းတဲ့သဘောနဲ့ဒုက္ခဝေဒနာလေးနဲ့ဆက်ဆက်နေတယ်ဘယ်လိုကဆက်ဆက်ပေးတယ်မင်းရင်အမှားမြင်တဲ့ဒိဋ္ဌိကဆက်ဆက်ပေးတာငါဆိုင်တယ်ငါပိုင်တယ်ဆိုတဲ့အမှားမြင်တဲ့တိုက်ကြရဒိဋ္ဌိကဆက်ဆက်ပေးလိုက်တဲ့အခါကျတော့ဒီနာရံကိုငါမခံနိုင်ပါဘူးဆိုပြီးတော့ဆက်ဆင်းရတဲ့ဒုက္ခဝေဒနာလေးတွေဖြစ်နေတာဒါပရာဒေါဖြစ်အောင်မကြည့်နိုင်လို့ပဲပရာဒေါဖြစ်အောင်မကြည့်နိုင်တဲ့အတွက်တက္ကာဒေါဖြစ်နေတယ်ပရာဒေါဆိုတာကကိုယ်နဲ့မဆိုင်တဲ့ဒဇင်းတရားဆိုင်တက္ကာဒေါဆိုတာကငါကုံငါဟာငါဥစ္စာအဲ့ဒါငါကုံငါဟာငါဥစ္စာဆိုတဲ့အမြင်ကလေးရှိနေတဲ့အတွက်နာရီကြောင်းပြုတ်ပြီးတော့စိတ်ဆင်းရဲနေတယ်ဒုက္ခဝေဒနာဖြစ်နေတယ်စိတ်အနေနဲ့ကြည့်ရင်စိတ်ဆင်းရဲနေတယ်ဝေဒနာအနေနဲ့ကြည့်ရင်ဒုက္ခဝေဒနာလေးဖြစ်နေတယ်ဒါဟာငါဆိုင်တယ်ငါပိုင်တယ်ဆိုတဲ့အမြင်ကလေးရှိနေလို့တကယ်လို့ငါပိုင်တာမဟုတ်ဘူးငါဆိုင်တာမဟုတ်ဘူးငါနဲ့မပတ်သက်ပါဘူးဒီသဘောလေးဒီအကြောင်းတိုင်းဆိုင်လို့ဖြစ်တဲ့အကျိုးတရားလေးပဲအကြောင်းကလည်းငါမဟုတ်ဘူးအကျိုးကလည်းငါမဟုတ်ဘူးအကြောင်းကလည်းယုံတာအကျိုးကလည်းယုံတာအကြောင်းဓမ္မကြောင့်ကျိုးဖြစ်လာတဲ့ကျိုးဓမ္မလေးတွေပဲလို့အဲ့ဒီလိုသဘောပေါက်သွားမယ်ဆိုရင်ပရာဒေါဖြစ်သွားပြီပရာဒေါဆိုရင်ငါနဲ့မဆိုင်တော့ဘူးငါနဲ့မဆိုင်ဘူးဆိုငါဘူးစရာဘာလို့ပေးတော့စိတ်ဆင်းရဲစရာလည်းမရှိဘူးဒုက္ခဝရဏဖြစ်เสียလည်းမရှိဘူးစိတ်ဆင်းရဲပါတယ်ဒုက္ခဝရဏဖြစ်နေတယ်ဆိုတာဟာငါဆိုင်တယ်ဆိုတဲ့အမြင်ကလေးရှိနေလို့ပဲယသဗျာလက်ထက်တုံးကသန္နဆိုတဲ့ယဟန်တစ်ပါးရှိတယ်ဘောဘတော်မောဇာဟုတ်ပါဘူးတတ္တအခြားတစ်ပါးသောသန္နဆိုတဲ့ယဟန်တစ်ပါးအဲ့ဒီယဟန်ဒီဗမာသရင်တောင်းလဲဆိုတော့ဂစ္စကုတ်တောင်းမှာသရင်တောင်းလဲအရှင်သာရိပုတ္တမရိမေကြီးနဲ့အရှင်အတ္တအရှင်သောဏမထေရမြတ်တို့ညီကိုနှစ်ပါးသူတို့လည်းပဲအဲ့ဒီဂစ္စကုတ်တောင်းမှာပဲသရင်တောင်းနေတာပဲဂစ္စကုတ်တောင်းမှာပဲသရင်တောင်းနေတာပဲတဏိသောအခါကာလကြတော့အရှင်သာဏမကြမ်းမမယောဂဝရဏတွေဆွဲကတ်လာတယ်မကြမ်းမမယောဂဝရဏတွေဆက်ကတ်တာကပိတ်ပြင်းထန်လာတဲ့အခါကျတော့ဆွဲကလည်းမထွက်နိုင်ဘူးဆွဲလည်းမဖုံးပေးနိုင်ဘူးဖြစ်အဲဒီလိုဖြစ်နေတဲ့အချိန်မှာသတင်းကြတော့အရှင်သာရိပုတ္တမထေရမြတ်နဲ့အရှင်သောဏကသောဏကလူမမသတင်းမေးသွားကြတယ်ပြင်းပြသွားတဲ့အခါကျတော့ငါရှင်သန္ဓေယောဂဝရဏာတွေသိပြင်းထန်နေသလားမှန်လားပါရှင်ဘုရားယောဂဝရဏာတွေသိပြီးတော့ပြင်းထန်နေပါတယ်မတို့မယော့ပါဘူးတိုးလို့သာနေပါတယ်ကောင်းဆိုလို့ရှိရင်လည်းပဲကြိုးချင်းနဲ့ပတ်ပြီးဆိုးပွားပြီးတော့ဆွဲနေတယ်လို့ပြင်းမှုချင်းနဲ့ထုတ်နေတယ်လို့ခန္ဓာကိုယ်တစ်ခုလုံးမှလည်းပဲကြိုးချင်းနဲ့ပတ်ပြီးတော့ဟိုဘက်ကဆွဲနေတယ်လို့တင်းကျပ်နာကျင်ကြိုက်ခဲပြီးတော့ဒီလိုနေပါတယ်ယောဂဝရဏမတက်တာပါဘူးခင်ဗျာအင်မတန်ပြင်းထန်နေပါလေဒီလိုပြန်ဖြစ်လိုက်အဲဒီလိုဖြစ်လိုက်တဲ့အခါမှာရှင်သာရိပုတ္တမထေရမြတ်ကြီးကမေးတယ်ဒါရှင်ဒီလိုယောဂဝရဏတွေပြင်းထန်နေတယ်ဆိုရင်အဲဒီယောဂဝရဏအတွက်ဘယ်ဆေးဝါးပစ္စည်းများလိုသလားလိုရင်တွေးရှာပေးမယ်လမမပြည့်စုံဖို့ဘုရားဝိသသမလိုသလားလွန်ရင်လည်းတို့လာပြုလုပ်ပြီးမယ်အကယ်၍မကြမ်းမာတဲ့ယောဂဝရဏနဲ့သင့်တော်တဲ့အာဟာရဓာတ်စာလိုသလားလွန်ရင်တို့ရှာဖွေပြီးမယ်ဒီလိုသွားပြီးတော့ပြောတယ် အဲ့ဒီလိုပြောတဲ့အခါကျတော့ရှင်သာနာကအရှင်ဘုရားတဲ့ဆေဝဒသလည်းမလုပ်ပါဘူးတဲ့ဓမ္မမပြည့်စုံဖို့လည်းပုံကတဆုံးတရားမလုပ်ပါဘူးတဲ့လိုအပ်တဲ့အာဟာရဓာတ်စာလည်းမလိုပါဘူးတဲ့ဒါပြီးတော့လိုချင်နေတာကတော့အမတန်ထက်သောဓာတ်ကလေးတစ်ချောင်းပဲလိုချင်ပါလေတဲ့အမတန်ထက်သောဓာတ်ကလေးတစ်ချောင်းလိုချင်ပါလေဘာလို့မလိုတော့ဒီယောဂဝရဏတွေကတော့ပြင်းထန်တာဒါပြီးတော့မခံစားနိုင်တော့ဘူးဖြစ်ရတဲ့ဒါကြောင့်မလို့ဒါပြီးတော့ဓာတ်ကလေးနဲ့ဒီဘင်းကိုလှိပြီးတော့ဝိညာဉ်များများချုပ်တပည့်တော်လုံလိုက်တော့မယ်ကိုကိုကတပည့်လိုက်မယ်ဆိုတဲ့အဓိပ္ပာယ်ပေါ့လေဒီနေရာမှာတရားဓမ္မတွေစဉ်းစားကြည့်လိုက်ပါသရဇိနာကိတ္တခေရာတွေယောဂဝရဏတွေသိပြီးတော့ပြင်းထန်နေတယ်အဲဒီလိုပြင်းထန်နေတာကိုသူမခံနိုင်ဘူးဖြစ်နေတယ်မခံနိုင်လို့အားကြီးလို့ကိုယ်လည်းပဲကိုယ်ဓာတ်နဲ့လှိပြီးတော့ဆောင်းစီရင်ဖို့တော့သူကြိုးစားနေတယ်အမှန်တန်ပြည့်ထန်သာရဇနာကိတ္တခဲတာတွေကလည်းပဲကြိုးချင်းနဲ့တုတ်ပြီးတော့ဟောဘက်တွေပဲဆွဲနေတယ်လို့ကောင်းလို့တူတွေနဲ့အချက်ပေါင်းများစွာရိုက်နေတယ်လို့အဲ့ဒါလို့သူဖြစ်နေတယ်ဒီတန်းကသူမခံနိုင်ဘူးစိတ်တွေဆင်းရဲနေတယ်ဝရဏအနေနဲ့ပြောရင်ဒုက္ခဝရဏတွေဖြစ်နေတယ်တကယ်တမ်းကျတော့ဒါရဂျင်နာကြိုက်တာခဲတာဒီအရှင်သန္ဓေနားနေတာမဟုတ်ဘူးအရှင်သန္ဓေရဲ့ကိုယ်ကာယလည်းမဟုတ်ဘူးအရှင်သန္ဓေလည်းမဟုတ်ဘူးအရှင်သန္ဓေဆိုတာကမိဘတွေပေးထားတဲ့နာမည်တစ်ခုပဲသဇောတရားသောပုဂ္ဂိုလ်ကပေးထားတဲ့နာမည်ပညာပဲဖြစ်တယ်နာမည်ပညာသာဖြစ်တဲ့အတွက်အရှင်သန္ဓေဆိုတာဘယ်နေရာမှာရှာလို့မရဘူးနာမည်မျှတာဖြစ်တယ်အသာတွေယိုကျော်ဗေနယာမှာရှင်သန္ဓေရှိတယ်လိုက်ရှာကြည့်အသာတွေမှာလည်းမရှိဘူးအယိုးတွေလည်းမရှိဘူးအကျော်တွေလည်းမရှိဘူးအသွေးတွေလည်းမရှိဘူးအရည်တွေလည်းမရှိဘူးအရည်ပြားလည်းမရှိဘူးဗေနယာမှာရှင်သန္ဓေဆိုတာမရှိဘူးအရှင်သန္ဓေဆိုတာနာမည်ပညာမျှတာဖြစ်တယ်တကယ်အရှိတရားမဟုတ်ဘူးဒါကြောင့်မလို့ရှင်သန္ဓေဆိုတာတကယ်မရှိဘူးအရှင်သာနာမရှိတဲ့အတွက်ငါသရာကောရှိသလားမေးတော့ငါသရာလည်းမရှိဘူးပုဂ္ဂိုလ်သတ္တဝါသရာရှိသလားမေးတော့ပုဂ္ဂိုလ်သတ္တဝါလည်းမရှိဘူးအတားအသွေးယိုကျော်ရမှာပုဂ္ဂိုလ်သတ္တဝါရှာလို့မရဘူးအတားဒီတာပဲယိုဒီယိုပဲကျော်ဒီကျော်ပဲအရေးဒီအရေးပဲပုဂ္ဂိုလ်မဟုတ်ဘူးသတ္တဝါမဟုတ်ဘူးဒါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးဒါတွေဟာသဘောတရားတွေပဲအသာသည်ယိုအကျော်ဆိုတာတောင်မှတကယ်တမ်းကျတော့တကယ်အရှိတရားမဟုတ်သေးပါဘူး။ဘာဖြစ်လို့တော့အသာဆိုတာကလည်းသူရဲ့ပုံမှန်သရအနေထားရှိပြီးတော့နာမည်ပေးထားခြင်းတခုပဲ။အသွေးဆိုတာကလည်းသူရဲ့အနေထားရှိပြီးတော့နာမည်ပေးထားခြင်းတခုပဲ။ရေတို့ရေပါဆိုတာလည်းသူရဲ့အနေထားရှိပြီးတော့နာမည်ပေးထားခြင်းတခုပဲ။အရေတို့နာမည်ပေးထားလို့အရေတို့ခေါ်တာအသားလိုနာမည်ပေးတာလိုအသားလိုခေါ်တာအသွေးလိုနာမည်ပေးတာလိုအသွေးလိုခေါ်တာအဲ့ဒီနာမည်ဒီပြည့်ညံ့ပဲဒီလိုရှင်သာနာဆိုတာလည်းပြည့်ညံ့ပဲအသားသွေးရိုးကြောဆိုတာလည်းပြည့်ညံ့ပဲဒုပေါင်ခါခြေလက်ဆိုတာလည်းပြည့်ညံ့ပဲပုံမှန်သာကြည့်ပြီးတော့နာမည်ပေးထားတာမဟုတ်လို့တို့ဒီပြည့်ညံ့တကယ်အရှိတရားမဟုတ်ဘူးအရှင်သာနာကလည်းအရှိတရားမဟုတ်သလိုအသားသွေးရိုးကြောဆိုတာလည်းအရှိတရားမဟုတ်ဘူးဒုပေါင်ခါခြေလက်ဆိုတာလည်းအရှိတရားမဟုတ်ဘူးဒါကြောင့်မလို့ရှင်သာနာသရာဘယ်မှမရှာလို့မရဘူးအရှင်သာနာသရာဘယ်မှမရှာလို့မရတဲ့အတွက်ငါသရာလည်းရှာလို့မရဘူးငါသရာမရှိတဲ့အတွက်ငါပိုင်နေသရာလည်းရှာလို့မရဘူးတကယ်ဖြစ်နေတာကယုတ်တရားနဲ့နတ်တရားနားတဲ့သဘောလေးဒီကာယကြည်ဓာတ်နဲ့အကြောင်းအာယုံနဲ့တွေးကြည့်စရာအာယုံနဲ့တိုက်ဆိုင်လို့ပေါ်လာတဲ့အကျိုးဆက်တရားလေးပဲအဲဒီအကျိုးဆက်တရားထဲမှာရုပ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါရကျင်နဲ့ကြိုက်တယ်ခဲ့တယ်ဆိုတာကတည်းကပထဝီယောကလေးပဲ။အပရဝီယောပေါ်လာတဲ့အခါမှာသူရည်တက်တဲ့တဘာတွေပေါ်သလားမေးတော့ဒီလိုတော့မဟုတ်ဘူးပူတယ်အေးတယ်ဆိုတော့ဒီဇောတက်ကလေးနဲ့ပါတယ်။ လှုပ်ရှားပါတဲ့တဲ့ဝါယောဒကလေးလည်းပါတယ်ဖွဲ့စည်းတတ်တဲ့သဘောယူစည်းတတ်တဲ့သဘောဆိုတဲ့အဘောဒကလေးလည်းပါတယ်တရိတ္တတွေဖွဲ့စည်းပြီးတော့ဖြစ်နေတာကိုနားရည်ရဲ့လို့ဒီလိုပြောလိုက်တာအဲ့တော့ယုတ်လေးမျိုးထဲမှာအဓိကကတော့ပထဝီဓာတ်နားရည်သဘောလေးကျင်တဲ့သဘောလေးကိုက်တဲ့သဘောလေးအဲ့ဒီနာရီကျင်းနဲ့ခိုက်တဲ့သဘောလေးပြီးဒါအဓိကပရိဝိတကလေးပဲပရိဝိဆိုတာကယုတ်တရားလေးပဲပထဝီနဲ့ပရိဝိတမတူဘူးပထဝီတပထဝီဆိုတာကမြေကြီးပထဝီတဆိုတာကမြေကြီးရဲ့သဘောဒီကတာကိုယ်တော့မှမြေကြီးမရှိဘူးမြေကြီးရဲ့သဘောပဲရှိတယ်မြေကြီးနဲ့မြေကြီးရဲ့သဘောနဲ့အလားတူတူသောသဘောလေးပဲရှိတယ်ကျင်နာတဲ့သဘောလေးဒီမြေကြီးမဟုတ်ဘူးမြေကြီးရဲ့သဘောကျင်တဲ့သဘောလေးဒီမြေကြီးမဟုတ်ဘူးမြေကြီးရဲ့သဘောတိုက်တဲ့သဘောလေးဒီမြေကြီးမဟုတ်ဘူးမြေကြီးရဲ့သဘောလေးပူရရဲ့သဘောလေးဒီတေသောမဟုတ်ဘူးတေသောရဲ့သဘောလေးအဲ့ဒီသဘောလေးတွေပဲဖြစ်နေတယ်အဲ့ဒီသဘောလေးတွေဟာအကြောင်းတိုက်ဆိုင်လို့ပေါ်တဲ့အကျိုးတရားလေးတွေပဲအဲ့ဒီသဘောလေးတွေကိုကြည့်ရင်တစ်ခုချင်းတစ်ခုချင်းလိုက်ကြည့်နာရသည်ငါဟုတ်ရလားနာရသည်ရှင်သန္တဟုတ်ရလားကျင်နာကောရှင်သန္တာဟောရလား၊ကြိုက်တာကောအရှင်သန္တာဟောရလား။နာတဲ့သဘောလေးကိုရှင်သန္တာလို့နာမည်ပေးတတ်တာရှိသလား။ကျင်တဲ့သဘောလေးကိုရှင်သန္တာလို့နာမည်ပေးတတ်တာရှိသလား။ကြိုက်တဲ့သဘောလေးကိုရှင်သန္တာလို့နာမည်ပေးတတ်တာရှိသလား။မရှိပါဘူး။နာတာကနာတဲ့သဘောလေးပဲ၊ကျင်တာကကျင်တဲ့သဘောလေးပဲ၊ကြိုက်တာကကြိုက်တဲ့သဘောလေးပဲ။အရှင်သန္တာမှာမဟုတ်ပဲ။တကယ်တော့ကျတော့နာရကျင်နဲ့နာရကျင်နဲ့ကြိုက်တဲ့ခဲတဲ့သဘောလေးဒီအရှင်သန္တာမှလွတ်နေတော့တိကျတရားလေးတစ်ခုပဲအရှင်သန္တာကမဟုတ်ဘူးဒါပေမဲ့အရှင်သန္တာရဲ့ပုံမှန်တဲ့ပညာကြီးပုံမှန်မှီပြီး